စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ထဲမှာပြီးခဲ့တဲ့သတင်းပတ်ကစစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းတဲ့စစ်စင်ရေးတွေအတွင်းမှာအ ਨੇ စုံကျေးရွာ၁၀ရွာကထောင်ထဲချီတဲ့ရွာသူရွာသားတွေဘေးလွရာကိုတင်းရှောင်နေရတယ်ဆိုပြီးတော့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။အရင်ကလည်းထွက်ပြေးတင်းရှောင်နေတဲ့ရွာသားတွေရှိနေပြီးတော့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားစီးရီးတင်းမာတဲ့အခြေအနေကြောင့်ဒုက္ခတွေပင်အိမ်မပြတ်နိုင်ကြသေးပါဘူး။မြောင်အခြေအနေသတင်းပေးပို့ချက်ကိုကိုစံကျော်တင်ပြထားပါတယ်ရှင်
။စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ကြေးရွာတွေကိုစစ်ကောင်စီဘက်ကစက်တင်ဘာ4ရက်ညပိုင်းကစပြီးနေမြေရှင်းလင်းရေးတွေဆက်လုပ်နေတဲ့အတွက်ရဲစခန်းအနီးကကြေးရွာအတော်များများဘေးလွရာတင်းရှောင်နေရပါတယ်။လက်ရှိအချိန်စစ်ကောင်စီကမြောင်မြို့နယ်နဲ့ရေစကြိုမြို့နယ်မှာစစ်ကြောင်းတစ်ကြောင်းနဲ့မြောင်မြို့နယ်ကြောက်ရည်ရဲစခန်းအနီးမှာစစ်ကြောင်းတစ်ကြောင်းစုစုပေါင်းစစ်ကြောင်း2ကြောင်းခွဲပြီးနေမြေရှင်းလင်းရေးလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒါကြောင့်လဲကြေးရွာဆယ်ရာထက်မနည်းကထောင်နဲ့ချီတဲ့ဒေသခံတွေဘေးလွရာကိုတင်းရှောင်နေရတယ်လို့စစ်ပေးရှောင်သူတွေကိုကူညီပေးနေသူတူက VOA ကိုအခုလိုပြောပါတယ
်။စစ်ကြောင်းတစ်ကြောင်းကကျွန်တော်တို့မြောင်နယ်တောင်ကြားပေါ့ဗျာနော်။ကျောင်းနဲ့တောင်ကြားကျွန်တော်တို့မရဟူမင်းလာရွာနဲ့ပန်းချိုရွာကိုရောက်တယ်အဲ့ချိန်မှာကကျွန်တော်တို့အိပ်ဘက်ရွာတွေပြေးကြရတယ်အများကြတော့ကြောက်ရက်စကန်းကဘူးကိုင်းရွာကိုထပ်ဝင်တယ်ဝင်တဲ့တကြောင်မလို့အဲ့ဒီဘူးကိုင်းနဲ့ပေးတက်ပက်လေရွာတွေကပါထပ်ပြီးတော့ပြေးကြရတယ်ဗျအဲ့တော့ကျွန်တော်စစ်ကြောင်းကနှစ်ကြောင်းအဲ့လိုမျိုးတောင်ပြားနဲ့ကျွန်တော်တို့အလေကျောပေါ့နော်အဲ့ရွာတွေပြေးကြရတယ်ဒုက္ခသည်များဆိုမနက်ပိုင်းတောင်ကြမ်းနယ်က3တောင်4တောင်လောက်ရှိတယ်ပြေးကြရတာပေါ့ရွာ9ရွာဆိုတော့ညပိုင်းမှာကျတော့9000လောက်ရှိတယ်
။ဒုက္ခတွေတွေဟာဖုံးကြီးကျောင်းတွေနဲ့စစ်တပ်ဘက်ကထိုးစစ်ဆင်တာမရှိတဲ့တခြားကျေးရွာတွေစီမှာခိုလုံနေရပါတယ်။စစ်ပေးရှောင်နေရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ပေးရှောင်တူကအခုလိုပြောပါတယ်
။ကျွန်တော်တို့ညတော့ငါအဝါလောက်ကပြေးလာတယ်ဗျ။၈နာရီကျော်လောက်ကပြေးလာတာ။ဒုက္ခတော့ကြီးကြီးရောက်တာဗောကျုံနယ်လည်းမီးရှို့ခံတဲ့ရွာတွေလည်းအများကြီးတယ်ဗျ။ချင်းလေးအခုရောပြောတော့ရှောင်းတာဗောကျွန်တော်တို့ကတော့ဘယ်လိုပြောမလဲဗျာ။မြန်မြန်ပြီးသွားရင်မှအစီအမံမှာဒီလောကကြီးရတော့အစီအမံပြေဘူးဗောဗျာ။အလုံးလူကြီးတွေရောဒါကျွမ်းသားတွေဆိုဂုံပြစ်ထားခဲ့တယ်လက်ဆန်းနေဆိုရင်ဒါလည်းမစားပါဘူးဒုက္ခတော်တော်ကြီးပါတယ်ကြီးတာတော့
စကိုင်းတိုင်းမြောင်မြို့နယ်တွေကိုဩဂုတ်လ31ရက်ကတည်းကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနေမြေရှင်းလင်းနေတာပါဒီအပိုင်းတွင်တိုက်ပွဲဖြစ်ပွားတာမရှိပေမဲ့လက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အရက်သား5ဦးသေဆုံးခဲ့ပြီးအသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်9ဦးလက်နက်ကြီးထိမှန်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေကပြောပါတယ်ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတည်င်းထုတ်ပြန်ထားတာတော့မရှိသလိုတီးခြားအတီးပြုချက်တော့မရသေးပါဘူးအကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားအပြန်အလှန်အပြစ်ဖို့နေကြပါတယ်လောလောဆယ်တိုက်ပွဲတွေအကြီးအကျယ်မဖြစ်ပေမဲ့စီရေးအရတင်းမာမှုတွေကတော့ရှိနေပါတယ်စစ်တပ်ဘက်ကနေမြေရှင်းလင်းရေးထိုးစစ်ဆက်လုပ်နေတဲ့အတွက်ဒေသခံတွေနေရက်မပြောင်းရဲသလိုစိုက်ပျိုးရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်ဖို့အခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းမြောင်မြို့နယ်ဒေသခံတွေက VOA ကိုပြောပါတယ်ခင်ဗျာ